မင်္ဂလာပါရှင် VO American တန်ရဲ့2020ပြည့်နှစ် January လ31ရက်တောက်ချန်နေ့ညနေပဲ6နာရီခွဲကနေ9နာရီအထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line to meter 19 19နဲ့ 25 တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်ကျွန်မခွန်ညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လို့ပါဒီညနေ90မဲ့သတင်းတွေမှာတော့တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်ခုနောက်ဆုံးသေဆုံးသူ213ယောက်ထက်မနည်းရှိနေပြီးကူးစက်မှုပေါင်း1000နီးပါးအထိရှိနေပါပြီ။ကိုရိုနာဗိုင်းရပ်စ်ကူးစက်သူတွေတိုးလာနေတဲ့အချိန်မှာပဲအိန္ဒိယမြန်မာနိုင်ငံမှာလည်းတန်တရာရှိတဲ့လူ3ယောက်ကိုတွေ့ရှိတဲ့အကြောင်းဒီကနေ့ပဲတာဝန်ရှိသူတွေကပြောဆိုကြပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့အထူးကြီးညာပေးသွားမှာပါ
။အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်ဒီသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာလည်းChina Southern Lion နဲ့ပါလာတဲ့တရုတ်အမျိုးသားတဦးကိုရိုနာဗိုင်းရပ်စ်တန်တရာလူနာအဖြစ်ယူဆရတာကြောင့်ဝေဘာဂီဆေးရုံကြီးမှကုသမှုပေးနေတဲ့အကြောင်
းတန်တရာလူနာကိုကျမတို့အနေနဲ့ဝေဘာဂီဆေးရုံကိုပို့ဆောင်ပြီးတော့ဘဝတဲ့ကုသမှုတွေရရှိဖို့တဲ့ဆောင်ရွက်နေတယ်လို့ပဲကျမတို့ National Health Laboratory နဲ့ဆက်သွယ်နေနိုင်ပြီးတော့
ဘဟုကုဆက်ယောဂတိုက်ဖြတ်ရေးဌာနဒုတိယညွှန်ကြားရေးမှူးရဲ့ပြောပြချက်နဲ့အတူအပြည့်စုံနှားဆရာမှာဖြစ်သလိုယူနန်ဘက်ကဒီကိုရိုနာဗိုင်းရပ်စ်ကုဆက်မဲ့အန်ဒီအကြောင်းဆက်ယုံတွေပိတ်လိုက်တဲ့အတွက်တရုတ်နိုင်ငံဘက်မှာအလုလုံနေတဲ့မြန်မာအလုသမားတွေထောင်နဲ့ချီပြီးပြန်လာနေကြပေမဲ့လို့သူတို့ကိုတီးသန့်ခွဲထားစောင့်ကြည့်ဖို့မဖြစ်နိုင်ဘူးဆိုတဲ့အခြေအနေနဲ့အတူရှမ်းပြည်နယ်မြောက်ပိုင်းမှာတော့ကချင်လက်နက်ကိုင်ဖွဲ့ဝင်20ကျော်ဥပဒေပေါင်းတွေဝင်လာတယ်ဆိုတဲ့တမရော့ဘက်ကထုတ်ပြန်ချက်ကိုကချင်လက်နက်ကိုင်ဖွဲ့ KIA ကဘာကြောင့်ညင်းတယ်လဲဆိုတာတွေနှားဆင်ကြရပါမယ်ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပါမယ်ရှင
်တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်အခုနောက်ဆုံးသေဆုံးသူ213ယောက်ထက်မနည်းရှိနေပြီးကူးစက်မှုပေါင်း1000နီးပါးအထိရှိသွားပါပြီနောက်ထပ်ကူးစက်သူ1529ယောက်ပါဝင်ကူးစက်ခံရသူ9809ယောက်နဲ့တန်တရာရှိသူ15238ယောက်ရှိတဲ့အကြောင်းဩစတြေးလျနိုင်ငံဗီယက်နမ်မျိုးကကုလသမဂ္ဂဆိုင်ရာတရုတ်သံမကြီးဝမ်ကင်းကဒီကနေ့ပဲပြောလိုက်တာပါ။တရုတ်နိုင်ငံမှာသာမကပြည်ပနိုင်ငံတွေမှာပါကူးစက်မှုတွေတိုးလာနေတဲ့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့ကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေဖြစ်မနေ့ကပဲကြေညာလိုက်ပါတယ်
။ I'm declaring a public health emergency of international concern over the global outbreak of novel coronavirus.
အများပြည်သူကျန်းမာရေးအတွက်နိုင်ငံတကာအရေးပေါ်အခြေအနေတရဖြစ်ကြီးညာလိုက်တဲ့အကြောင်းနဲ့အခုလိုကြီးညာတဲ့အဓိကအကြောင်းရင်းကလည်းတရုတ်နိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကြောင့်မဟုတ်ပဲတခြားနိုင်ငံတွေမှာပါဖြစ်ပျက်နေတဲ့အခြေအနေတွေကြောင့်ဆုံးဖြတ်ခဲ့ရတာဖြစ်တဲ့အကြောင်း WHO ရဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာ Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကရုံးချုပ်မှာပြောဆိုလိုက်တာပါကျမကြီးဆောင်ရှားမှုစနစ်အားနည်းပြီးယောဂပိုးကိုရင်ဆိုင်ဖြည့်ရှင်းမှုပြင်ဆင်မှုတွေအားနည်းတဲ့နိုင်ငံတွေကိုပြည့်နှက်မှာစိုးရင်ရတဲ့အကြောင်းလဲသတိပေးသွားပါတယ် WHO ကအရေးပေါ်အခြေအနေကြီးညာလိုက်ပြီးတရုတ်နိုင်ငံပြင်ပမှာပါကူးစက်မှုတွေတိုးလာနေချိန်မှာပဲအမေရိကန်ပြည်ထောင်စုကလည်းအမေရိကန်နိုင်ငံသားတွေတရုတ်ပြည်ကိုမသွားကြဖို့သတိပေးခဲ့တာပါခီးမသွားကြဖို့သတိပေးချက်အစဉ်လေးဖြစ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကထုတ်ပြန်ခဲ့တယ်လို့ယောဂထိန်းချုပ်ရေးဌာန CDC ကလည်းအစဉ်သုံးသတိပေးချက်ထုတ်ပြန်ပါတယ်လက်တလောတရုတ်နိုင်ငံကနေပြန်ခေါ်လာတဲ့အမေရိကန်နိုင်ငံသား195ယောက်မှာတော့ယောဂလက္ခဏာတစုံတရာမတွေ့ရသေးတဲ့အကြောင်းလဲ CDC ကပြောဆိုထားပါတယ်
နိုင်ငံသားမှာတောင်းတနေကြတဲ့ဝူဟန်မြို့အပါအဝင်ဟျူပေးနယ်ကတရုတ်လူမျိုးတွေကိုအ мян ဆုံးနေရပ်ပြန်ခေါ်မယ်လို့တရုတ်နိုင်ငံသားရေးဌာနကထုတ်ပြန်ကြေညာခဲ့ပါတယ်။အဲ့လိုမျိုးကြေညာခဲ့ပြီးမကြခင်မှာပဲထိုင်းနဲ့မလေးရှားနိုင်ငံတွေမှာတောင်းတနေကြသူတွေအတွက်လေယာဉ်နှစ်ဆင်းဆေးလွှတ်ခဲ့ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့နဲ့မလေးရှားနိုင်ငံကိုတာကင်နာဘာလူမျိုးတွေကနေတရုတ်လူမျိုးတွေကိုရှာမန်လေကြောင်းလိုင်းတွေနဲ့ပြန်ခေါ်ဖို့ဆေးလွှတ်ခဲ့တာလို့တရုတ်လေကြောင်းပြန်တမ်းရေးအာဏာပိုင်အဖွဲ့ CAAC ကပြောပါရယ်ဘန်ကောက်မြို့မှာတောင်းတနေကြတဲ့ဟျူဘေးနယ်ကတရုတ်လူမျိုး118ယောက်နဲ့ကိုတာကင်နာဘာလူမျိုးကအယောက်တရာတို့ဟာလိုလိုလားလားပြန်လာခြင်းနေကြတယ်လို့ CAAC ရဲ့ကြေညာချက်မှာဖော်ပြထားပါရယ်ကျင်းညာချက်အရဆိုရင်ဒီပြန်ကျင်သူတွေအနေနဲ့ကိုလက်မှတ်ကိုဝယ်ရပုံရပါတယ်။အာရှဥရောပနဲ့တခြားကမ္ဘာဒေသတွေကလေကြောင်းလိုင်းတော်တော်များများတရုတ်နိုင်ငံခီးစဉ်တွေကိုယာယီရဆိုင်းထားချိန်မှာအခုလိုမျိုးတရုတ်အစိုးရကစီစဉ်ပေးနေတာပါ။နိုင်ငံသားသွားဖို့စီစဉ်ထားကြတဲ့တရုတ်လူမျိုးတွေအနေနဲ့ခီးစဉ်တွေဆိုင်းထားကြဖို့နဲ့ခီးသွားလုပ်ငန်းတွေအစီအစဉ်နဲ့အုပ်စုလိုက်နိုင်ငံသားခီးသွားတဲ့ခီးစဉ်တွေကိုဖြတ်ကြဖို့လည်းအကြံပြုထားပါတယ်။ American, Britain, Germany နဲ့ဂျပန်နိုင်ငံတွေအပါအဝင်နိုင်ငံတော်တော်များများကလည်းတရုတ်နိုင်ငံကိုလောလောဆယ်ခီးမသွားကြဖို့တိုက်တွန်းထားပါတယ
်။တရုတ်နိုင်ငံကစတင်ပြန့်နှံ့ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူတွေတိုးလာနေချိန်မှာပဲအိန္ဒိယမြန်မာနိုင်ငံမှာလည်းတန်တရာရှိတဲ့လူနာ3ယောက်တွေ့ရှိထားတဲ့အကြောင်းဒီကနေ့ပဲတာဝန်ရှိသူတွေကပြောဆိုလိုက်ကြပါတယ်။ တရုတ်နိုင်ငံကွမ်ဂျိုကနေရန်ကုန်မြို့ကိုဒီကနေ့ပဲလေကြောင်းကနေရောက်လာတဲ့အသက်60ဝန်းကျင်တန်တရားရှိတဲ့လူနာတစ်ယောက်ကတော့ဝေဘာဂီကူးစက်ရောဂါကုသရုံကိုပို့ဆောင်ဆစ်ဆင်းနေတဲ့အကြောင်းပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOE ကိုတီးပြခဲ့တာပါလေမမလိုက်ပါလာတဲ့တခြားခီးစက်တွေကိုတော့ခီးသွားအချက်လက်နဲ့ကျန်းမာရေးဆိုင်ရာအချက်လက်တွေဖြင့်လိုအပ်တဲ့ဆစ်ဆင်းမှုတွေနဲ့အတူတရင်နှပတ်ကြာစောင့်ကြည့်ဆစ်ဆေးသွားမယ်လို့လည်းပြောပါတယ်မန္တလေးနဲ့မေထီလာမြို့တွေမှာလည်းတန်တရားရှိတဲ့လူနာနှုတ်ထပ်တွေ့ရတဲ့အတွက်စောင့်ကြည့်ကုသပေးနေတယ်လို့လည်းတမန်ရုံးပြောခွင့်ရဦးစော်ထေးကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြေညာခဲ့ပြီးနောက်မှာပဲနောက်ထပ်ကူးစက်မှုသတင်းတွေထွက်ပေါ်နေတာပါတရုတ်နိုင်ငံပြင်ပမှာကူးစက်မှုအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံမှာလည်းပထမဆုံးအကြိမ်လူချင်းချင်းကူးစက်မှုတွေ့ရှိတဲ့အကြောင်းဒီကနေ့ပဲတည်ပြပါတယ်ထိုင်းနိုင်ငံသားတက္ကစီရေမောင်းတူကူးစက်ခံခဲ့ရကြောင်းထိုင်းနိုင်ငံရောဂါကူးစက်မှုထိန်းချုပ်ရေးဌာနလက်ထောက်ညွှန်ကြားမှုချုပ်တန်ရက်ဘက်ကပြောဆိုလိုက်တာပါတရုတ်နိုင်ငံကိုခီးသွွားခဲ့သူမဟုတ်တဲ့အတွက်တရုတ်နိုင်ငံကခီးသွွားတရောက်ထံကနေကူးစက်ခံရတာဖြစ်နိုင်တဲ့အကြောင်းလည်းပြောဆိုခဲ့တာပါမနေ့ကလည်းအမေရိကန်ပြည်သူ့မှာပထမဆုံးအကြိမ်လူကတဆင့်ယောဂကူးစက်မှုအတည်ပြုခဲ့ပါတယ်ရှီကာဂိုမြို့ကအမျိုးသားတူဟာတရုတ်နိုင်ငံကဗိုင်းရပ်စ်ပိုးစတင်ပြန့်နှံ့ရာဝူဟန်မြို့ကိုသွားခဲ့တဲ့ဇနီးဖြစ်သူထံကယောဂကူးစက်ခံခဲ့ရတဲ့အကြောင်းအမေရိကန်ယောဂကူးစက်မှုထိန်းချုပ်ရေးဌာနတာဝန်ရှိသူတွေကအတည်ပြုခဲ့တာပါဗြိတိန်နိုင်ငံမှာလည်းပထမဆုံးအကြိမ်ဖြစ်ကူးစက်သူ၂ယောက်တွေ့တဲ့အကြောင်းဒီကနေ့ပဲအတည်ပြုထားပါတယ်
ကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့ထိခိုက်နိုင်တဲ့သတင်းမှားတွေ၊လှုပ်ကြံတပ်ပုံတွေ၊ဗီဒီယိုတွေကို Facebook နဲ့ Instagram ပေါ်ကနေဖယ်ရှားမယ်လို့ Facebook ကုမ္ပဏီကကြာသပတေးနေ့တုန်းကကြေညာခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကိုအမေရိကန်အစိုးရကဖန်တီးခဲ့တဲ့ဆိုတာမျိုး၊အစွန်းချွတ်ဆေးတောက်ရင်ရောဂါပြောက်တဲ့ဆိုတာမျိုးသတင်းမှားတွေလူမှုကွန်ရက်ပေါ်ပြန့်နှံ့နေချိန်မှာပဲအန်ဒီရရှိတဲ့ post တွေကိုဖယ်ရှားမှာဖြစ်တယ်လို့ Facebook ရဲ့ blog ပေါ်မှာအသိပေးခဲ့တာပါ။ကမ္ဘာတဝန်းမှာရှိတဲ့ Facebook ရဲ့အချက်အလက်မှန်စီးစစ်ပေးနေတဲ့လုပ်ငန်းတွေအနေနဲ့ Facebook ပေါ်တင်တဲ့ကိုရိုနာပိုးအကြောင်းဖော်ပြချက်တွေကိုသုံးသပ်ပြီးသတင်းမှားတွေဆိုရင်ဆက်မပြတ်အောင်လို့ Facebook ပေါ်ကနေဖယ်ရှားမှာဖြစ်တယ်လို့ Facebook ရဲ့ကျန်းမာရေးဆိုင်ရာတာဝန်ခံကန်ရှင်ချင်းက blog post မှာရေးသားပါတယ်ကမ္ဘာကျန်းမာရေးအဖွဲ့အစည်းတွေဒေသခံကျန်းမာရေးအာဏာပိုင်တွေရဲ့အကြံပြုချက်တွေကြောင့်အခုလိုဆုံးဖြတ်ရတာဖြစ်တယ်လို့လည်းပြောပါတယ် Facebook လူမှုကွန်ရက်ဟာအမှားမှန်ခွဲခြားဆုံးဖြတ်ပေးတဲ့နေရာမဟုတ်ဘူးလို့ဆိုပြီးအငင်းပွားစရာ post တွေကြော်ညာတွေကိုဖယ်ရှားဖို့ညှဉ်းဆန်းခဲ့တဲ့ Facebook ကုမ္ပဏီအနေနဲ့အခုလိုဆောင်ရွက်တာဟာထူးခြားပါတယ်ဝက်သက်ပိုလီယိုစတဲ့ရောဂါကကွယ်ဆေးနဲ့ပတ်သက်လို့အရင်တုန်းက Facebook ပေါ်မှာသတင်းမှားတွေပြန့်ခဲ့တာကြောင့်ကာကွယ်ဆေးမထိုးသူတွေရှိခဲ့တာကြောင့် Facebook အပေါ်တော်တော်လေးဝေဖန်ခံခဲ့ရပူပါတယ်။ဝူဟန်မြို့ကနေကိုရိုနာဗိုင်းရပ်စ်ပိုးစတင်ကူးစက်တဲ့ဆိုတဲ့သတင်းထွက်လာပြီးရပိုင်းအတွင်းမှာပဲဒီရောဂါပိုးနဲ့ပတ်သက်တဲ့သတင်းမှားသတင်းတူလှုပ်ကြံသတင်းတွေလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့ခဲ့တာဖြစ်ပါတယ်။ဒါကြောင့် Twitter နဲ့ Google Pay နဲ့ YouTube တို့ကသူတို့လူမှုကွန်ရက်တွေပေါ်မှာကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်လို့ရှာဖွေရင်းယုံကြည်စိတ်ချရတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့အပါအဝင်သက်ဆိုင်ရာဒေသတွေကကျန်းမာရေးတာဝန်ရှိသူတွေရဲ့ website စာမျက်နှာတွေကိုအဖြေထိပ်ပိုင်းမှာဖော်ပြပေးနေပါတယ်
VOA American သံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ရလိုင်းဒိုမီတာ19 kHz 15563ရလိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖီယိုအမေရိကန်သံမြန်မာဘာသာအစီအစဉ်ရဲ့တောက်ချာနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုယာရုကဖယ်ရှားနိုင်ရေးတရားစွဲထားတဲ့ပေါ်ကြားနာစစ်ဆင်းနေတဲ့ထက်လွတ်တော်မှာတက်တည်ကိုစင့်ခေါ်ဖို့မလိုတဲ့အကြောင်း Republican Party ကထက်လွတ်တော်မတ်တယောက်ကပြောလိုက်ပါတယ်။တိုက်ခတ် Democratic အနေနဲ့သမ္မတကိုအရေးယူလို့မရနိုင်ဘူးဆိုတာထင်ရှားနေတယ်လို့ယူဆတဲ့အကြောင်းနဲ့သမ္မတရဲ့လုပ်ရာမတင့်တော်တဲ့လုပ်ရာအဆင့်သာသတ်မှတ်နိုင်တဲ့အကြောင်းထက်လွတ်တော်မတ်လမ်မာအလက်ဇန်ဒါကမနေ့ကပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ထက်လွတ်တော်ကြားနာစစ်ဆင်းမှုမှာတက်တည်စင့်ခေါ်ခွင့်ရဖို့ Democrat ကိုယ်စားလေ49ယောက်နဲ့တီးခြားလွတ်လပ်တဲ့အမှတ်တွေအပြင်သမ္မတရဲ့ Republican Party ကကိုယ်စားလှယ်အနည်းဆုံး4ယောက်ရဲ့ထောက်ခံမှုရဖို့လိုအပ်နေပါတယ်လွတ်တော်ကိုယ်စားလှယ်တရားရှိတဲ့ထက်လွတ်တော်မှာမဲခွဲတဲ့အခါထောက်ခံသူနဲ့ကန့်ကွက်သူ50-50ဖြစ်နေမှာဆိုရင်တော့တရားခွင်ကိုကြီးကြပ်နေတဲ့တရားရုံးချုပ်တရားသူကြီး John Roberts ကမဲပေးပြီးအဆုံးဖြတ်ပေးရမှာပါအနာလွဲသွန်းစားမှုကွန်ဂရက်လွှတ်တော်ရဲ့လုပ်ငန်းတွေကိုစွပ်ပယ်ဟန်တားမှုဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့သမ္မတ Trump ကိုတရားစီလွှတ်ပေးပြီးတရားခွင်ဒီကနေ့အဆုံးသတ်မယ်လို့လည်းခန့်မှန်းနေကြတာပါဒါပေမဲ့လည်းသမ္မတအင်ပြောအမျိုးသားလုံခြုံရေးအကြံပေးအရာရှိအောင် John Bolton ပါဝင်တက်တည်တဲ့ချုပ်ကိုစင့်ခေါ်မယ်ဆိုရင်တော့နောက်ထပ်သတင်းတစ်ပတ်လောက်ထိလည်းထပ်မံကြေညာသွားနိုင်ပါတယ်
ယူကရိန်းနိုင်ငံ KF မြို့တော်မှာရောက်ရှိနေတဲ့အမေရိကန်နိုင်ငံသားဝင်ကြီး Mike Pompeo ဟာယူကရိန်းသမ္မတ Vladimir Zelensky နဲ့ဒီကနေ့တွေ့ဆုံခဲ့ပါတယ်။သမ္မတ Zelensky နဲ့သမ္မတ Donald Trump တို့တစ်တော်တဲ့အချိန်ကြာရင်အင်ပီရိုမှာတွေ့ဆုံမှာဖြစ်တယ်လို့ဝင်ကြီး Pompeo ကပြောပါတယ်။တင့်တော်တဲ့အချိန်တင့်တော်တဲ့အချိန်အနေမှာသမ္မတနှစ်ယောက်တွေ့ဆုံသွားနိုင်အောင်ကြိုးစားသွားမှာဖြစ်တယ်လို့ဝင်ကြီးပွန်ပီယိုကသတင်းတောက်တွေကိုပြောကြားခဲ့တာပါသမ္မတ Trump ရဲ့နိုင်ငံရေးပြိုင်ဘက် Joe Biden နဲ့တားဖြစ်သူတို့အပေါ်စုံစမ်းစစ်ဆေးပေးဖို့ Ukraine ကိုဖိအားပေးတဲ့အနေနဲ့စစ်ရေးကူညီတွေဆိုင်းထားခဲ့တယ်လို့ဆိုပြီးသမ္မတ Trump တရားစွဲခံထားရချိန်မှာပဲနိုင်ငံသားရေးဝင်ကြီး Ukraine ကိုတွားရောက်တာဖြစ်ပါတယ်ရုရှားအစိုးရကြောထောက်နောက်ခံပေးနေတဲ့ခွဲထွက်ရေးသမားတွေနဲ့တိုက်ပွဲဖြစ်နေတဲ့ယူကရိန်းအစိုးရအနေနဲ့အမေရိကန်အစိုးရရဲ့တန်တမာရေးအရာရောစီးရေးအရာပါထောက်ခံမှုကိုလိုအပ်နေတာဖြစ်ပါတယ်
။အီရန်နိုင်ငံမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေကိုအီရန်နိုင်ငံရဲ့မစ်ဆိုင်းဒုံးရံကနေအမေရိကန်ကအကာအကွယ်ပေးဖို့ကြိုးပမ်းမှုတွေဟာအီရန်အစိုးရတာဝန်ရှိသူတွေရဲ့အဟန့်တားတွေနဲ့ကြုံနေရပါတယ်။အမေရိကန်ကပက်ထရီယော့မစ်ဆိုင်းဒုံးရံကာဝေးစနစ်အီရန်နိုင်ငံမှာချထားရေးခွင့်ပြုချက်ရဖို့စောင့်ဆိုင်းနေရတဲ့အကြောင်းကာဝေးဝန်ကြီးမတ်အက်စပါကပင်ဒဂွန်စစ်ထာနာချုပ်မှာမနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါ။မစ်ဆိုင်းရဲ့ကာဝေးစနစ်ချထားရေးနဲ့ဘယ်နေရာတွေမှာနေရာချမယ်ဆိုတာတွေနဲ့ပတ်သက်ပြီးသဘောထားကွဲနေရာတွေကိုညှိနှိုင်းဖို့လိုနေသေးတယ်လို့လည်းပြောပါရတယ်။ဒီလဆမ်းမှာတော့အီရန်နိုင်ငံ El Asad Leaders Camp မှာအီရန်ရဲ့မစ်ဆိုင်းဒုံးနဲ့တိုက်ခတ်မှုကြောင့်အမေရိကန်တပ်ဖွဲ့ဝင်64ယောက်ထက်မနည်းအုံနာမှာထိခိုက်ခဲ့ပြီးနဲ့နောက်မစ်ဆိုင်းဒုံးရဲ့ကာဝေးစနစ်ထားရှိဖို့လိုတဲ့ကြောင်းအမေရိကန်ကာဝေးဝန်ကြီးပါဝင်စစ်ပတ်ဆိုင်ရာတာဝန်ရှိသူတွေဖိအားပေးပြောဆိုနေကြတာပါ။ Leaders Camp ကိုအီရန်ကပြစ်ခတ်ခဲ့တဲ့ပြင်းထန်တဲ့မစ်ဆိုင်းဒုံးတွေကိုအမေရိကန်ရဲ့ပက်ထရီယော့မစ်ဆိုင်းဒုံးစနစ်ကကြားဖြတ်ပြစ်ချနိုင်စွမ်းရှိတဲ့ကြောင်းလဲအမေရိကန်ပူးတွဲစေဦးစီးချုပ်များဥက္ကဋ္ဌဗိုလ်ချုပ်ကြီးမတ်မီလီကပြောဆိုထားပါတယ်။
ဗြိတိန်စံတော်ချိန်ဒီကနေ့ည7:00နာရီအချိန်ကြာရင် EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်တော့မှာဖြစ်ပါတယ်။ EU ဆိုင်ရာဗြိတိန်သံအမတ်ကြီးဆာဂျင်ဘာရိုဟာလည်း EU ရုံးဆိုင်ရာ Belgium နိုင်ငံ Brussels မြို့တော်ကနေဒီကနေ့မနက်ပိုင်းကထွက်ခွာခဲ့ပါတယ်။ဥရောပနိုင်ငံတွေစုစည်းထားတဲ့ဥရောပအသိုက်အဝိုင်းကြီးတွေကို1983ခုနှစ်ထဲကဝင်ရောက်ခဲ့တဲ့ဗြိတိန်နိုင်ငံဟာ48နှစ်အကြာမှနှုတ်ထွက်တော့မှာဖြစ်ပါတယ်။ EU ထဲမှာဆက်နေလူတွေကလည်းဝန်ထဲချင်းအထိတ်အမှတ်ဖျောင်းနိုင်ထွန်းဆူတောင်းပွဲလှုပ်ကြဖို့စီစဉ်ထားသလိုနှုတ်ထွက်လူတွေကလည်းချီတက်ပွဲတွေပျော်ပွဲရွှင်ပွဲတွေစီစဉ်ထားကြပါတယ်။EU ကနေနှုတ်ထွက်ဖို့တနားရီအလိုမှဗြိတိန်ဝန်ကြီးချုပ် Boris Johnson ကရုပ်မြင့်သံကြားပေါ်ကနေမင်းကွန်းပြောဖို့ရှိပါတယ်။ Brussels မြို့တော်မှာတော့ဥရောပကောင်စီဥက္ကဋ္ဌ Charles Michel နဲ့ဥရောပကော်မရှင်ဥက္ကဋ္ဌ Ursula von der Leyen တို့ကအဖွဲ့28ဖွဲ့ကနေ29ဖွဲ့28နိုင်ငံကနေ29နိုင်ငံဖြစ်တော်မဲ့ EU ဘက်ကဆက်လက်ဆောင်ရွက်မဲ့အစီအစဉ်တွေကိုပြောကြားဖို့ရှိပါတယ်ရှင
်။တောက်ကြနေညနေပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လူဦးနဲ့မဆုမြတ်မွန်တို့ပြောပြပေးခဲ့ကြတာပါရှင်။အခုဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့မြန်မာနိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်တန်တရာရှိတဲ့လူနာတချို့စတင်တွေ့ရှိနေတဲ့အခြေအနေကိုပြောပြမှာပါ။မြန်မာနိုင်ငံမှာနိုဗိုတာကိုရိုနာဗိုင်းရပ်စ်တန်တရာလူနာအဖြစ်အနည်းဆုံး3ဦးကိုတွေ့ရှိထားတဲ့အကြောင်းသမရယုံကသတင်းထုတ်ပြန်ပါတယ်။ဒီမနေ့ကွန်ဂျိုးကထွက်လာတဲ့ China Southern လေကြောင်းနဲ့ရောက်လာတဲ့ခရီးသည်တွေထဲမှာအသက်60ဝန်းကျင်ရှိတဲ့အမျိုးသား2ဦးကိုကိုရိုနာဗိုင်းရပ်စ်တန်တရာလူနာဖြစ်တဲ့ဝေဘာဂီဆေးရုံမှာသိကြားထားပြီးကုသပေးနေတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်။မန္တလေးနဲ့မိထီလာမှာလည်းဒီရောဂါကူးစက်ခံရသူတန်တရာလူနာနှစ်ဦးရှိနေတယ်လို့သမရယုံကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါပေမဲ့ဒီတန်တရာလူနာတွေကိုရိုနာဗိုင်းရပ်စ်ကူးစက်ခံနေရတာဟုတ်မဟုတ်ဆိုတဲ့အတည်ပြုချက်ကတော့ရယူရအောင်ပါပါ။ဒီအကြောင်းပြည်စုံကို VOE မြန်မာပိုင်းသတင်းတောက်စုစုကပြောပြမှာပါရှင်။
တရုတ်နိုင်ငံကွမ်ကျိုးလေဆိပ်ကနေထွက်လာတဲ့ China Southern လေကြောင်းလိုင်းဟာခရီးသည်89ဦးကိုတင်ဆောင်ပြီးရန်ကုန်အပီပီဆိုင်ရာလေဆိပ်ကိုဒီကနေ့မနက်ပိုင်းမှာရောက်ရှိလာပါတယ်။ခရီးသည်တွေကဟူနန်ပြည်နယ်သားအသက်60ဝန်းကျင်အရွယ်အမျိုးသားတဦးမှာကိုရိုနာဗိုင်းရပ်စ်လက္ခဏာတွေ့ရှိတာကြောင့်တန်တရာလူနာအဖြစ်နဲ့ဝေဘာဂီဆေးရုံကြီးမှာကုသပေးနေတယ်လို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကပြောပါတယ်
။တန်တရာလူနာကိုကျမတို့အနေနဲ့ဝေဘာဂီဆေးရုံကိုပို့ဆောင်ပြီးတော့ဝေဒကုသမှုတွေရရှိဖို့ဆောင်ရွက်နေတယ်လို့ပဲကျမတို့ National Health Laboratory နဲ့ဆက်စပ်နေနိုင်ပြီးတော့ဒီလူနာပြတဲ့ကွင်းနမူနာတွေကိုရယူဖို့ဆောင်ရွက်နေပါတယ်။အဲဒီကွင်းနမူနာတွေရယူပြီးတော့ China နိုင်ငံမှာရှိတဲ့ National Institute ပေါ်အဲကိုဒီဆေးရရှိတဲ့ sample တွေကိုပို့ပို့ပြီးတော့ confirmation လုပ်ပါဖြစ်ပါတယ်။
အဲ့ဒီတန်တရာလူနာကိုဓာခွဲစစ်ဆေးဖို့နမူနာယူရာနဲ့စံသက်ကုသမှုတွေဆက်လုပ်ဖို့ဆောင်ရွက်နေတဲ့အပြင်သူဟာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူဟုတ်မဟုတ်ဆိုတာကိုတော့စောင့်ကြည့်ရအောင်မယ်လို့လည်းပြောပါတယ်
။ကွမ်ဂျိုးကရန်ကုန်လေဆိပ်ကို China Southern Airline မှာအဲဒီမှာသူကပါလာတဲ့ခီးတဲ့တူကအဲ့မှာခေါင်းမှုတယ်ဟိုဖြားတယ်ပေါ့နော်။ လေမယ်ကိုပြောတယ်လေမယ်ကနေပြီးတော့လေမှုကိုတရင်ပို့တယ်လောလောဆယ်ဖြားနာနေတဲ့လူနာကိုကျွန်တော်တို့ emergency အနေနဲ့ကျွန်တော်တို့ဝေဖန်ဆိုင်စီရင်ကိုပို့ထားပါတယ်
လေမော်ပါလာတဲ့ခီးသည်89ဦးတည်းကမြန်မာနိုင်ငံသား2ဦးနဲ့အဲ့ဒီတန်တရားလူနာ2ဦးကလွဲပြီးကျန်တဲ့ခီးသည်အလုံးကိုပြည်ရင်းနဲ့အဝင်မခံပဲအဲ့ဒီလေရင်နဲ့ပဲဒီကနေ့နေ့လယ်ပိုင်းမှာပြန်တင်ပေးခဲ့တယ်လို့တမနာယုံပြောခွင့်ရဦးစော်ထေးကသတင်းတောက်တွေကိုပြောပါရယ်ဒါအပြင်မန္တလေးနဲ့မိထီလာမြို့တွေမှာတန်တရားလူနာ2ဦးထပ်တွေ့ရတဲ့အတွက်စောင့်ကြည့်ကူတာပေးနေတယ်လို့လည်းပြောပါရယ
်နောက်ဖြစ်စဉ်တွေကဒီနေ့တရုတ်ကူဘင်းလေစိတ်ကနေပြီးတော့မန္တလေးလေစိတ်ကိုဆက်ရောက်လာတဲ့လေကြောင်းခီးစဉ်မှာခီးသည်48ဦးအဲ့မှာမြန်မာနိုင်ငံသားက6ဦးပါပါတယ်နိုင်ငံခြားသား42ဦးပါပါတယ်သူတို့ကိုဒီကျွန်တော်တို့ screen test စစ်တဲ့အခါမှာတရုတ်နိုင်ငံသူ3နှစ်ကလေးပေါ့နော်အပူချိန်က 38.5 စနီဂရိတ်ဖျားယောဂါရှိနေတာကိုတွေ့ရပါတယ်သူတို့ဘိဗာကိုစစ်တဲ့အခါမှာတော့တာမန်ဖျားယောဂါပဲတွေ့ပါတယ်တွေ့တော့သူတို့ကိုမန်လေးမြို့ဂရင်950ကလေးထုခုဆေးရုံမှာပို့ဆောင်ကုသပြီးတော့တည်တဲ့ကျွန်တော်တို့ဟိုစောင့်ကြည့်နေတဲ့စီစစဲအနေဒါဖြစ်ပါတယ်နောက်နံပါတ်5ဖြစ်စဉ်ကတော့ကျွန်တော်တို့မိထီလာမြို့နယ်ဖြစ်ပါတယ်။သူကတော့အဆုတ်မှာနာဖြစ်တယ်ပေါ့နော်။အဲ့တော့ကိုရိုနာရှိမရှိစီစစ်နေစေဖြစ်ပါတယ်
။ကူးစက်မှုနှုန်းတိုးနေပြီးသေဆုံးသူဦးရေပါတိုးလာနေတဲ့ဒီကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုနဲ့ပတ်သက်ပြီးကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေအဖြစ်မနေ့ကကြာတာပတိနေ့မှာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကြေညာလိုက်ပါတယ်။ဒါအပြင်ကျန်းမာရေးစောင့်ရှောက်မှုစနစ်အားနေပြီးပြည့်စုံမှုအားနည်းတဲ့နိုင်ငံတွေစီဒီယောဂါကူးစက်သွားမဲ့အဖြစ်ဟာစိုးရိမ်စရာကောင်းတယ်လို့ WHO ညွှန်ကြားမှုချုပ်ကသတိပေးထားပါဗျ။ကျန်းမာရေးနဲ့အာကစားဝင်ကြီးဌာနကလည်းတရုတ်နိုင်ငံကလာတဲ့ခီးသည်တွေကိုစိုက်ရောက်ဗီဇာထုတ်ပေးနေတာကိုယာယီရန်နာထားဖို့အတွက်နိုင်ငံခြားရေးဝင်ကြီးဌာနနဲ့ဆွေးနွေးနေတယ်လို့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကသတင်းထုတ်ပြန်ထားပါဗျ။ယောဂါကူးစက်နှုန်းတက်နေတဲ့အချိန်မှာအစိုးရအနေနဲ့တရုတ်နိုင်ငံသားခီးသည်တွေကိုဗီဇာထုတ်ပေးနေတာကန့်သတ်သင့်ပြီလို့ခီးသည်လုပ်ငန်းရှင်တဦးဖြစ်တဲ့ဦးအေးကျော်ကပြောပါဗျ။
ကျွန်တော်ကလို့တက်ခိုင်းတာတရားဝင်နေရကြည့်တယ်ဗျာကျွန်းနိုင်ငံမှာတရုတ်တီကိုတူရစ်ဗီဇာတွေမပေးတော့ဘူးအဲဗမာပြည်မှာယောဂါဖြစ်လာမှမရှိနိုင်မကဲနိုင်ဆေးလည်းမရှိသေးဘူးကျွန်တော်အကုန်လုံးပြည်ကုန်နေတယ
်ဒီကနေ့မနက်ပိုင်းအထိ WHO ရဲ့ထုတ်ပြန်ချက်အရနိုင်ငံပေါင်း22နိုင်ငံအထိဒီယောဂါပြန့်နှံ့နေပြီးကူးစက်ခံထားရသူ1000နီးပါးနဲ့သေဆုံးသူ200ကျော်ထိရှိလာပါပြီမြန်မာနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးနဲ့ကုသရေးအတွက်ဆောင်ရွက်ချက်တွေကိုပြင်ဆင်ထားရှိပြီးဖြစ်တယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်အခုတန်တရားလူနာအဖြစ်တွေ့ရှိထားတဲ့လူနာတွေကိုသီချခံမှထားပြီးကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တဲ့အဆုတ်ရောင်ယောဂါရှိမရှိကိုတော့အတည်ပြုနိုင်ဖို့ဆောင်ရွက်နေတယ်လို့ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကထုတ်ပြန်ထားပါတယ်
စုစုပြောပြသွားတာပါရှင်တရုတ်နိုင်ငံပြည်နယ်ပေါင်း30ကျော်မှာကိုရိုနာဗိုင်းရပ်စ်အသစ်ကူးစက်ပြန့်နှံ့နေတာကြောင့်မြန်မာနိုင်ငံနဲ့ကပ်နေတဲ့ယူနန်ပြည်နယ်ကမြန်မာအလုပ်သမားတွေထောင်နဲ့ချီပြီးနေရပြန်နေကြပြီးဒေသခံတွေဘက်ကလည်းစိုးရိမ်မှုတွေရှိနေပါတယ်။ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းနေဆက်ဂိတ်ကနေပြန်လာသူတွေကိုပြည်သူ့ကျန်းမာရေးဦးစီးဌာနဝန်ထမ်းတွေကမှတ်တမ်းယူတာတွေသူတို့နေရရောက်ပြီး14ရက်ကြာတဲ့အထိစောင့်ကြည့်ဖို့အစီအစဉ်တွေလုပ်ပေးနေပါတယ်။ပြည်သူ့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူတချို့ကို VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကမေးမြန်းတင်ပြထားပါတယ်ရှင်
။ပြင်းထန်အဆုံးရောင်ယောဂါဖြစ်စေရဲ့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့လာတဲ့တရုတ်ပြည်ယူနန်ပြည်နယ်တွေကစစ်ရုံအလုပ်ရုံတွေကိုပိတ်လိုက်တာကြောင့်ကချင်နဲ့ရှမ်းမြောက်ပိုင်းနေဆက်ဂိတ်တွေကနေ၄ရက်အတွင်းမှာပြန်လာတဲ့မြန်မာအလုပ်သမားဟာထောင်ချရှိနေပါတယ်။ပြန်လာသူတွေထဲမှာဖြားနာသူမရှိကြောင်းနဲ့သူတို့နေရပြန်ရောက်ရင်လဲတပ်ဆိုင်ရာကျန်းမာရေးအဖွဲ့တွေက14ရက်ဆက်ပြီးစောင့်ကြည့်ဖို့စီစဉ်ထားကြောင်းကချင်ပြည်နယ်ဝိုင်းမော်မြို့ပြည်သူ့ကျန်းမာရေးဦးစီးဌာနမှဒေါက်တာသိမ်းမြို့ကပြောပါတယ်
။ဒီပါဖြစ်တဲ့လူမရှိဘူးပြဝန်သားထဲမှာဟုတ်တယ်လူပေါင်း1000လောက်ကိုတနေရာထဲမှာတော့ဘယ်မှမထွက်ရမသွားမလားလက်တွေ့မကြတဲ့အလုပ်ကြီးဆိုတော့ဒါနိုင်ငံတိုင်းလုပ်လို့ဘယ်နိုင်ငံမှလည်းမလုပ်ပါဘူးเนาะเนาะဒီလိုရှိကိုင်းတိုင်းတိုင်းလည်းကျွန်တော်ဆက်လက်လုပ်ပါနေပါ
ယူနန်ပြည်နယ်ထိန်ချုံမြို့ကနေကချင်ပြည်နယ်ကံပိုက်ကြီးလမ်းကနေဝင်လာတဲ့မြန်မာအလုပ်သမားတွေဟာ၄ရက်အတွင်း2000ကျော်ရှိပါတယ်ရှမ်းပြည်မြောက်ပိုင်းမူဆယ်နေဆက်ဂိတ်ခုနှစ်ခုကနေပြန်ဝင်လာတဲ့ရွှေလီမြို့ကမြန်မာတွေကိုလည်းဂိတ်တိုင်းမှာအပူချိန်တိုင်းတာပြီးစစ်ဆေးနေကြောင်းပြည်내ပြည်သူ့ကျန်းမာရေးဦးစီးဌာနမှဒေါက်တာတင်မောင်ညွန့်ကပြောပါဗျာ။ဆရာ
တော်ကဒီတော့ဒီတိုင်းကိုများနေတာပဲဒီနော်။အခုရှစ်ပိုင်းတော့ဓာတ်တော်ကောက်တူစီကောက်တူဆိုလေမနေ့ကဝင်လာဆိုလို့ရှိရင်1000ကျော်လောက်ရှိရပါတော့နော်။တစ်ပိတ်ကို1000ကျော်လောက်ရှိ။အတော့အနေနဲ့ဆိုရင်သူကဖျားတယ်ဆိုလို့ရှိရင်တရေပို့ပါတော့အဲ့ချက်ကျရင်ဆရာတော်ကကျောင်းဝင်ဝင်နေတယ်ပတ်သက်သွားလို့ဆိုတော့တစ်ခေါက်သွားချိပါတော့နော်။ချိတဲ့အခါကျရင်လေဒီပြန်ပြန်လာလေဝမ်းအမီကိုတိုက်
ကချင်ပြည်နယ်မွန်းညင်းမြို့ကအထက်တန်းရှိနေကိုတင်နိုင်ဝင်းကတော့မြမပြည်ရဲ့နေဆက်ဝင်ပေါက်တွေဟာမြည်သူမဆိုးဝင်ထွက်နိုင်တယ်လို့လုံခြုံရေးအားနေတယ်လို့မြင်ပါတယ်
ဒီမှာနိုင်ငံရဲ့ဝန်တော့ကတော့ဒီတိုင်းမဲ့ပြောတာဆိုပေါ်ပါတော့မရဘူးပေါ့နော်ဒါပေမဲ့ကိုကိုကူကဒီဆိုင်မဲ့အခြေအနေပေါ့ဟိုတရေတစ်ခုကိုခေါ်ဖားလို့ပြီးမှပဲဟာရှိမရှိသူထားလို့ရတဲ့အခြေအနေရှိနေတာ
ဒီကနေ့ဇန်နဝါရီ31ရက်မနက်ပိုင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ထုတ်ပြန်ချက်အရနိုင်ငံ22နိုင်ငံမှာကူးစက်ခံရသူ9,900လောက်ရှိပြီးသေဆုံးသူ213ယောက်ရှိသွားပြီဖြစ်ပါတယ်။ယောဂကူးစက်ခံရရလို့တန်တရားရှိပြီးစံသက်စစ်ဆေးခံရတဲ့သူကတော့3000ကျော်ရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ဟာအခုဆိုရင်အာရှနိုင်ငံတွေနဲ့အနောက်အမေရိကန်နိုင်ငံအပါအဝင်နိုင်ငံ20ကျော်ကိုပြန့်နှံ့လာတဲ့အတွက်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကကမ္ဘာလုံးဆိုင်ရာအရေးပေါ်အခြေအနေအဖြစ်မနေ့ကကြေညာထားပါတယ်။ကျန်းမာရေးစောင့်ရှောက်မှုအားနည်းပြီးယောဂပူရင်ဆိုင်ဖြည့်ရှင်မှုပြင်ဆင်မှုအားနည်းနေတဲ့နိုင်ငံတွေစီကူးစက်သွားမဲ့အခြေအနေဟာစိုးရင်စရာအကောင်းဆုံးလို့ WHO ရဲ့ညွှန်ကြားရေးမှူးချုပ်ကပြောပါတယ
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့အရင်က mobile app ကိုဇန်နဝါရီလကောင်ကစပြီးတော့ရပ်ဆိုင်းတော့မှာဖြစ်ပါတယ်။ဗီယိုမြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါတယ်။ Apple နဲ့ Android ဖုန်းနှမျိုးစလုံးအတွက်သက်ဆိုင်ရာ App Store တွေမှာတင်ထားပါတယ်။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Bambi ဆိုတဲ့ App ကို Download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ခန္ဓာတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ရှင
် VOA ရဲ့တောက်ကြနေညနေခင်းအစီအစဉ်တွေကိုနားဆင်နေကြတာဖြစ်ပါတယ်ရှင်အခုကချင်လက်နက်ကိုက်တချို့ဥပဒေပေါင်းနဲ့ဝင်လာတယ်ဆိုတဲ့အကြောင်းကိုလည်းအလှည့်ပေးကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမုံကိုမြို့နယ်မှာ KIA ကချင်လက်နက်ကိုင်တပ်ဖွဲ့ဝင်20ကျော်ဥပဒေပေါင်းတွေဝင်လာတယ်လို့တပ်မတော်ကသတင်းထုတ်ပြန်ထားတဲ့အပေါ်မှာ KIA ဘက်ကတော့သူတို့တပ်ဖွဲ့ဝင်တွေမဟုတ်ဘူးလို့ညင်ပါတယ်သတင်းတပ်ပေါ်မှာဖော်ပြတဲ့စစ်ဝတ်စုံနဲ့တနတ်တွေကလည်းလက်ရှိသူတို့သုံးဆွဲနေတဲ့လက်နက်တွေနဲ့လွဲနေတာတွေရှိတဲ့အကြောင်းဒီ KIA ဘက်ကပြောပါတယ်ဆက်သွယ်စုံစမ်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကဆက်ပြီးတော့ပြောပြမှာပါရှင်
ဟုတ်ကဲ့ KIA တပ်ဖွဲ့ကဗိုလ်ကြီးအဆင့်3ဦးအပါအဝင်22ဦးဟာလက်နက်မျိုးစုံ10လက်ကြည်မျိုးစုံ128တောင့်ကြည်အိမ်မျိုးစုံ9ခုနဲ့မုံကိုမြို့နယ်နေမြေလုံချိုရေးဆောင်ရွက်နေတဲ့တပ်မတော်စခန်းကိုဇန်နဝါရီလ30ရက်နေ့မနက်ပိုင်းကဝင်ရောက်လာကြောင်းတပ်မတော်ကဓာတ်ပုံနဲ့တကွသတင်းထုတ်ပြန်ထားတာပါဒီလိုဝင်ရောက်လာသူတွေကိုမုံကိုတက်နယ်ကကြိုဆိုပြီးလိုအပ်တဲ့ကူညီမှုတွေကိုလည်းဆောင်ရွက်ပေးနေကြောင်းဖော်ပြထားပါတယ်KIA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့သူတို့တပ်ဖွဲ့ကအလင်းဝင်တာမရှိကြောင်းအခုလိုပြောပါတယ်
။အဲ့ဒီမုန်းကိုဒေတာမှာရှိတဲ့လူတွေပေါ့နော်သူကပြည်သူ့ဖွဲ့ခြင်းတော့သူတို့ဟာသူတို့ပြည်သူ့ဖွဲ့တယ်။တမတော်ကအစ်မမပြုတ်သေးဘူး။ပြုတ်တဲ့အချိန်သူတို့ကတော့မှဆန်းတို့ကတော့ပြောထားတာသူတဲ့သတင်းတွေကတော့ဖိတ်တာကြာပြီ။ဆိုတော့အဲ့ဒီဒီလိုတက်တဲ့ဝန်ကြီးကတော့အမင်းဝန်ကြီးမှာဒီဝန်ဒီလိုတက်ပြန်ခုဖို့ဒီဒီနေတဲ့တည်နေဖြစ်ပါတယ်။ဒါမနေ့ကဒီမွန်ဂူဒေတာမှာရှိတဲ့ဒီတက်မတော်ပြူဟာမုန်းနဲ့အဲ့မှာရှိတဲ့ဒီဒီလိုစစ်ဖြစ်နေတဲ့လူပုဂ္ဂိုလ်တွေကဖန်ပြီးမှလုပ်လိုက်တဲ့တည်နေဖြစ်ပါတယ်။ကေရောတက်ဖွဲ့ဝန်ကြီးအဲ့ဘက်မှာအမင်းဝန်သားလည်းမရှိပါဘူး။
ဆက်လက်ပြီးသတင်းတပ်ပုံမှာပါတဲ့စစ်ဝတ်စုံနဲ့လက်နက်တွေဟာလွဲမာတာတွေရှိနေကြောင်းဗိုလ်မှူးကြီးနော်ဘူးကဆက်ပြောပါတယ်။အဲ
သူတို့ဝတ်စုံတွေလည်းကျွန်တော်တို့ဝတ်စုံတွေမဟုတ်တယ်များပါတော့ပေါ့နော်။နောက်တနက်ပြန်ဟန်လည်းသူတို့လက်နက်တွေတနက်ပြန်လည်းကျွန်တော်တို့မကဘူးတနက်ပြန်လို့ဖြစ်ပါလား။ဒါကြောင့်အဲ့ဒီသတင်းကတော့မှန်ကန်မှုမရှိပါဘူးခင်ဗျ
။ဒီလိုသတင်းမားတွေထုတ်ပြန်တဲ့အတွက်တမ်ရော်ရော KIA အတွက်ပါဂွန်သိခါထိခိုက်ကြောင်းပြောပါတယ်။KIA ရဲ့ပြောဆိုချက်နဲ့ပတ်သက်ပြီးတမ်ဘော်သတင်းမှန်ပြန်ကြားရေးအဖွဲ့ကိုမေးမြန်းနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူး။ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာအဓိကအားဖြင့် KIA တမဟာ၄၆နဲ့30တို့အခြေပြုထားပြီးမွန်ဂိုဒေသမှာတော့တမဟာ၆ကအဓိကလှုပ်ရှားနေတာဖြစ်ပါတယ်။ကချင်ချင်းကြားရေးအကျိုးဆောင် PCG ကဥလမိုင်ကွန်ကြားကတော့ဒီသတင်းနဲ့ပတ်သက်ပြီးနှစ်ဖက်အကြားမှာဆူဆူဝါဝါထိခိုက်နိုင်ပွဲမရှိကြောင်းတုံ့တက်ပါတယ်။
အာပြဿနာတော့ဘာမှမရှိပါဘူးဒါကတော့အတူလားအစ်စ်လားအဲ့ဒါတော့ဟိုဒီပေါ့အကောင်ကရှင်းမဲ့တိမှာပဲလေတာကေဟိုနည်းနည်းလည်းသူတို့လူမဟုတ်ဘူးလို့ပြောထားပြီးသားအာတက်ကလည်းပဲအဲ့ဒီကေဟိုဘက်ကအလင်းဝင်လာတယ်လို့ပြောတယ်ဆိုတော့အဲ့ဒါတော့ပြဿနာဘာမှမရှိပါဘူးဒါဒီပြေဆုံးနေနိုင်ဆွေးနွေးဖို့ဟိုအမ
တော့ဘာမှနောက်ဆက်ပါဟန်တာဘာမှတော့မရှိဘူးလို့ကျွန်တော်ဒီလိုပဲမြင်နေတယ်ဗျ
KIA အပါဝင်ဖြစ်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့ဟာဒီဇင်ဘာလ15ရက်နေ့ကတရုတ်နိုင်ငံကူမင်းမြို့မှာနောက်ဆုံးတွေ့ဆုံခဲ့ပြီးနောက်တစ်ချိန်ဇန်နဝါရီလမှာတွေ့ဆုံဖို့သဘောတူခဲ့ပေမဲ့တရုတ်နှစ်သက်ကူကာလနဲ့တိုက်ဆိုင်တာကြောင့်ဖေဖော်ဝါရီလအတွင်းကိုရက်ပြန်လည်ရွှေ့ပြောင်းခဲ့ပါတယ်လောလောဆယ်မှာတော့ပြည်တော်စုနေအပြီးမှာထပ်မံတွေ့ဆုံဖို့ရာထားပေမဲ့နေရာနဲ့ရက်အတိအကျသတ်မှတ်နိုင်တာမရှိသေးပါဘူး
တော်ရရှင်များရှင်နိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားကိုလျှော့ချဖို့အပါအဝင်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မဲ့ဥပဒေမူကြမ်းတည်ထွင်ပတ်ထဲမှာပဲထွက်ပေါ်လာပါတယ်။အငင်းပွားစရာဖြစ်နေရတဲ့ဖွဲ့စည်းပုံပြင်ဆင်ရေးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဥဆောင်ကြိုးပမ်းနေတာတွေဟာဘယ်လောက်အထိအောင်မြင်နိုင်ပါသလဲ။ဘယ်လိုစိန်ခေါ်မှုတွေအခက်အခဲတွေကြုံရနိုင်ပါသလဲ။စူရာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမိမြန်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကဒိုင်းရိုက်ဒီလိုင်းစီစဉ်ကကြိုဆိုပါရစေ။
မနက်ဖြန်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလူသူတွေအချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းစီစဉ်တွေမှာတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေ၊ဒေတာရင်းသတင်းတွေအပြင်အမျိုးသမီးကန္တာ၊သုတဆုံနဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစီစဉ်တွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။လိုင်းဒိုမီတာ1925-32တို့ကနေတိုက်ရိုက်နားဆင်နိုင်ပါရရှင်။အခုတောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်
။တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်အခုနောက်ဆုံးသေဆုံးသူ213ယောက်ထက်မနည်းရှိနေပြီးကူးစက်မှုပေါင်း 1,000 နီးပါးထိရှိသွားပါပြီ။နောက်ထပ်ကူးစက်သူ 1,529 ယောက်ပါဝင်ကူးစက်ခံရသူ 9,809 ယောက်နဲ့တန်တရားရှိသူ 15,238 ယောက်ရှိတဲ့ကြောင်းအော်စတြေးလျနိုင်ငံဗီယက်နမ်မြို့ကကုလသမဂ္ဂဆိုင်ရာတရုတ်သံတမကြီးဝမ်ခွင်ကဒီကနေ့ပဲပြောလိုက်တာပါ။တရုတ်နိုင်ငံမှာမကပြပနိုင်ငံတွေမှာပါကူးစက်မှုတွေတိုးလာနေတဲ့အတွက်ကမ္ဘာ့ကျန်းမာရေးဖွဲ့ WHO ကကမ္ဘာ့ကျန်းမာရေးအရေးပေါ်အခြေအနေဖြစ်နေမနေ့တုန်းကပဲကြေညာထားပါတယ်။တရုတ်နိုင်ငံကစတင်ပြန့်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်သူတွေတိုးလာနေကြမှာပဲအိန္ဒိယမြန်မာနိုင်ငံမှာလည်းတန်တရားရှိတဲ့လူနာ3ယောက်တွေ့ရှိတဲ့အကြောင်းဒီကနေ့ပဲတာဝန်ရှိသူတွေကပြောပါရတယ်။တရုတ်နိုင်ငံကွမ်ဂျိုကနေရန်ကုန်မြို့ကိုဒီကနေ့ပဲလေကြောင်းကနေရောက်လာတဲ့အသက်60ဝန်းကျင်တန်တရားရှိတဲ့လူနာတယောက်ကိုဝေဘာကြီးကူးစက်ရောဂါကူးဆေးရုံကိုပို့ဆောင်ဆစ်ဆင်းနေတဲ့အကြောင်းပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားမှုဒေါက်တာခင်ခင်ကြီးက VOA ကိုတီးပြခဲ့တာပါ။မန္တလေးနဲ့မေထီလာမြို့တွေမှာလည်းတန်တရားရှိတဲ့လူနာ2ဦးကိုတွေ့ရတဲ့အတွက်စောင့်ကြည့်ကုသပေးနေတဲ့အကြောင်းတမနာရုံပြောခွင့်ရဦးစောထီကဒီကနေ့သတင်းစာရှင်းလင်းမှာပြောသွားပါတယ်။တန်တရားလူနာတွေကိုတော့တည်ဆံခွဲထားပြီးတက်ခွဲနမူနာတွေကိုစစ်ဆေးပြီးတဲ့နောက်ယောဂပိုးရှိမှရှိအတည်ပြုသွားမှာဖြစ်တဲ့အကြောင်းလည်းတာဝန်ရှိသူတွေကပြောဆိုခဲ့ကြပါတယ်။အမေရိကန်တမနာတော်နယ်ထရန့်ကိုယာရုကဖယ်ရှားနိုင်ရေးတရားစွဲထားတဲ့ပေါ်ကြားနာစစ်ဆင်းနေတဲ့ထက်လွတ်တော်မှာတက်တွေကိုစင့်ခေါ်မှုမလို့တဲ့အကြောင်း Republican ကိုယ်စားလှယ်ကပြောဆိုနေပါတယ်။တက်ကဒီမိုကရက်တစ်အနေနဲ့သမ္မတကိုအရေးယူလို့မရနိုင်ဘူးဆိုတာထင်ရှားနေတယ်လို့ယူဆတဲ့အကြောင်းလဲထက်လွတ်တော်မှလာမန်အလက်ဇန်ဒါကမနေ့ကပဲကြေညာချက်ထုတ်ပြန်ပြောဆိုထားတာပါ
။ January 31ရက်တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးခဲ့တာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးတန်ဖတ် engineer ကတော့ Dexter Windirat ဖြစ်ပါတယ်။အခုကျမတို့တန်လွှင့်နေတဲ့ radio အစီအစဉ်ပြီးပြီးချင်း Intercept 17နဲ့ Mia 73တို့ကတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOA သောတာရှင်များအားလုံးကိုရစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.
From Washington, this is